ပြည်ထောင်စုလွှတ်တော်ကနေရွေးချယ်တင်မြှောက်လိုက်တဲ့အရက်သားသမရတေဦးထင်ကျော်ကနေအစိုးရဖွဲ့စည်းပုံလွှတ်တော်ကိုအဆိုပြုတင်သွင်းရမှာဒီကနေ့လွှတ်တော်မှာဒီအဆိုပြုချက်အပေါ်ဆွေးနွေးခဲ့ကြပါတယ်ရွေးချယ်ခံရရတဲ့သမရဦးထင်ကျော်ကိုယ်တိုင်လည်းလွှတ်တော်ကိုပထမဆုံးအကြိမ်တက်ရောက်နားထောင်ခဲ့ပြီးလာမယ့်တနင်္လာနေ့ကျရင်တော့လွှတ်တော်မှာသူ့အဆိုပြုချက်အပေါ်ရှင်းလင်းဆွေးနွေးဖ သာထရှိဖို့တင်ပြခဲ့တာကိုဒီကနေ့လွတ်တော်မှာဆွေးနွေးသွားတာမှာလွတ်တော်ကိုယ်စားလှယ်အများစုကဒီလိုဝန်ကြီးဌာနတွေပေါင်းစည်းတာကိုကြိုဆိုလိုက်ကြပါတယ်ဒီလိုဆွေးနွေးမှုမှာစော့ချပေါင်းစည်းလိုက်တဲ့ဝန်ကြီးဌာနတွေမှာရှိနေတဲ့ဝန်ထမ်းတွေရဲ့အနာဂတ်ကိုတေးချစွာလွတ်တော်မှာတင်ပြပေးဖို့လွတ်တော်အမတ်အချို့ကတင်ပြတာတွေလည်းရှိခဲ့ပါတယ် NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်သူကတော့ဒီလိုဝန်ကြီးဌာနတွေပေါင်းစည်းလိုက်တာကြောင့်အသုံးစိတ်တွေစော့ချလာနိုင်တယ်လို့အခုလိုလွတ်တော်မှာတင်ပြခဲ့ပါတယ်
ပေါင်းဆက်ဖွဲ့စည်းတဲ့အတွက်လုပ်ငန်းများကိုဆောင်ရွက်တဲ့နေရာမှာထိရောက်ချင်းနဲ့စွမ်းဆောင်ရည်မြင်မာခြင်းလုပ်ငန်းကောင်ဖြတ်ဖို့ဆောင်ရွက်ခြင်းတွေကြာမြင့်တဲ့အချိန်ကာလကိုရှော့ချနိုင်ရင်စတဲ့အကျိုးကျေးဇူးများကိုရရှိမှာဖြစ်ပါတယ်ရှော့ချခဲ့တဲ့ဝန်ကြီးဌာနမှာရှိတဲ့ယာရုများအတွက်အသုံးပြုနေတဲ့လစာစရိတ်အဆောင်ရောင်စရိတ်နဲ့အသုံးစရိတ်စတာတွေကိုရှော့ချနိုင်မှာဖြစ်ပြီးရင်းစရိတ်များကိုအများပြည်သူအကျိုးအတွက်ပုံမူသုံးစွဲနိုင်မှာလဲဖြစ်ပါတယ်
ဝန်ကြီးဌာနတွေရှင်းချတာမှာလုပ်ငန်းသဘောသက်ဆိုင်တဲ့ဝန်ကြီးဌာနအချင်းချင်းကိုတခုတည်းပေါင်းစည်းသွားမှာဖြစ်တာကြောင့်ဝန်ထမ်းအရေးအတွက်မလျှော့ချဘူးလို့လည်း NLD ပါတီကဗဟိုအလုံးမှုဆောင်ဦးထွန်းအဟင်ကပြောဆိုထားပါတယ
်ဝန်ထမ်းတွေတော့ပြုတ်ပြစ်ကြမရှိပါဘူးဒီသူဝန်ထမ်းတွေကိုကျွန်တော်တို့ကပဲဆိုရင်တချို့ကရဌာနမရှိတော့တဲ့ဆိုရင်ဌာနပြောင်းဖို့ကတော့လူမှန်ပေါ့သူကြီးထားမယ်လို့ကျွန်တော်မကြဘူးပေါ့ဒီတိုင်းအော်ရည်ပြည့်ပြည့်ပြီးတော့ပြောလို့ရ
ဒီလိုဝန်ကြီးဌာနတွေလျှော့လိုက်တဲ့အတွက်ဌာနတစ်ခုချင်းစီအလိုက်ကုန်ကျတဲ့ငွေကြေးပိုင်းလည်းအတော်တက်တာသွားမှာပါလက်ရှိမှာဝန်ကြီးတဦးလစာ330ဒုဝန်ကြီးတဦးလစာ320ကိုနိုင်ငံတော်ကပေးနေရပြီးဝန်ကြီးဒုဝန်ကြီးတို့အတွက်ပေးနေရတဲ့အဆောင်အယောင်တွေဖြစ်တဲ့အိမ်ကစတဲ့အခြားသောအဆောင်အယောင်တွေအတွက်လည်းနိုင်ငံတော်ကကြခံနေရတဲ့ဈေးတွေလည်းရှိနေပါတယ်ဒီဈေးတွေဟာအတော်လေးကိုတက်တာသွားမှာပါလက်ရှိအစိုးရတဲ့လက်ထက်ထားရှိမဲ့ဝန်ကြီးဌာန20ခုမှာ18ခုကသမရတဲ့ဥထင်ကျော်ကခန့်အပ်မှာဖြစ်ပြီးကြံ3ခုဖြစ်တဲ့ကာကွယ်ရေးနေဆက်ရေးရဝန်ကြီးဌာနနဲ့ပြည်ထရေးတို့ကဖွဲ့စည်းပုံခြေခံဥပဒေရကာကွယ်ရေးဦးစီးချုပ်ကခန့်အပ်သွားမှာဖြစ်ပါတယ်။လာမယ့်တနင်္လာနေ့မှာဝန်ကြီးဌာနတွေရှော့ချပေါင်းစည်းလိုက်မှုအပေါ်သမရတဲ့ဥထင်ကျော်ကလွတ်တော်မှာရှင်းလင်းဆွေးနွေးသွားမှာဖြစ်ပါတယ်။